ရခိုင်ပြည်နယ်ဒူရီယာမြို့နယ်ကဂျေးရွာတချို့ကနေအစ္စလမ်ဘာသာဝင်တချို့ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်လက်ထွက်ခွာနေဆဲဖြစ်တဲ့အကြောင်းရခိုင်အစိုးရကပြောပါတယ်။အစိုးရဘက်ပိုင်းကဒီလိုထွက်ခွာသွားတဲ့သူတွေကိုသူတို့တောင်းဆိုတဲ့အချက်တွေဖြည့်ဆင်းပေးမယ်ဆိုတဲ့အကြောင်းအမျိုးမျိုးထောင်းပြခဲ့ပေမဲ့တစ်ဖက်နိုင်ငံကပဲကိုယ်သဘောနဲ့ကိုယ်သွားရောက်ဖို့သာစိတ်ထက်သန်နေကြတယ်လို့လည်းပြောပါတယ်။လက်ရှိအချိန်အထိဒီရွက်ပိုင်းအတွင်းမှာခန့်မှန်းကြီး2000နီးပါးထွက်ခွာသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခါကသတင်းပေးပို့ထားပါလေရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့မွတ်စလင်ကျေးရွာသားအချို့ဟာပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့ကနေအခုအောက်တိုဘာလအစအထိအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာနေကြသေးဖြစ်ပါရဲ့။ဒီလိုထွက်ခွာသွားတဲ့လူတွေကိုအာဏာပိုင်တွေဘက်ကလူခွင့်ရေးကော်မရှင်ကမ္ဘာ့စစ်ချုပ်ကြီးကြတဲ့အသင်းအဖွဲ့တွေနဲ့တွားရောက်တွေ့ဆုံတာမတွားဖို့ဖြောင်းပြမှုတွေလုပ်ပေမဲ့ဆက်လက်ထွက်ခွာသွားနေကြသေးရှိတယ်လို့ရခိုင်ပြည်နယ်အစိုးရအတွင်းမှဦးတွန်မောင်စေကပြောပါတယ
်။ဒီကဆက်သွားတာတော့ဒီလောက်ဆိုရင်တော့900ကျော်လောက်ဆက်သွားပြီ။ကျွန်တော်တို့ကတော့ဟိုတွားတွေ့ရတာမှာဒီလိုတွေမဟုတ်ဘူးဒီနိုင်ငံကစစ်ချင်းအဖွဲ့ကြီးအခုကဒီမွတ်စလင်ရန်ကြီးဖွဲ့ရပါတယ်တော့ဗလီစီယာရီရပါတယ်ဟိုလူခွင့်ကြီးကော်မရှင်အဖွဲ့ကြီးလည်းပါတယ်အခုမျိုးစုံပေါ့နော်ကျွန်တော်တို့ကရှင်းရှင်းခင်ယူနေအဲ့အဖွဲ့ရပါတယ်ဒီဘာသူတို့သွားလဲသွားမင်းကြီးပထမအဲ့ဒါဒီမှာလဲလိုအပ်တာတွေကိုလည်းအကုန်လုံးဒီမှာဖြည့်ပြီးဆောက်ရွေးပြင်နေရှိတဲ့ကျဲအဘလိုအပ်လဲအတူတော့ဟိုဟိုဘာမှမလိုအပ်ဘူးသူနေနေတော့ဒါဟိုဘက်ကနေပြီးတော့ပုတ်ဆက်ပြီးတော့ခေါ်ရတဲ့ဒါသူတို့သွားမယ်နော်အဲ့တော့နောက်တစ်ခုကလဲအကြောင်းပြတာတော့ဒီခါနေတယ်ပေါ့လေအဲ့ဒီလဲအကြောင်းပြတာတခုရှိပါတယ်ဟိုဘက်ကလဲကလင်ကားပြောသလိုရှိနေခေါ်ရဆက်လို့ဟိုဘက်ကနေပြီးတော့ပြုတ်ပြေးရှိတဲ့ကျဲအတူတော့အကုန်လုံးဒါဟိုမရှိမနေသွားရမှာပါပဲအတော်ရခကြလို့ကျွန်တော်ညင်းကြတော့ပို့ဆက်ပြီးတော့ပြောရပါမယ်ကျွန်တော်တော့ပါပါပြီဆိုတော့အတရားဓမ္မလည်းတော့ကျွန်တော်တို့လုပ်တာမဟုတ်ဘူးဒါသူ့နဲ့သူဒါသူတို့ရှင်မှုတွေရှိရတဲ့ကိုပဲဒါပြန်သွားတဲ့သဘောပ
ါဒီလိုထွက်ခွာသွားတာမှာအကျန်းဖက်ပရိပက္ခတွေကြုံခဲ့ရတဲ့မောင်သောဒေတာပြင်အကျန်းဖက်ခံရခြင်းမရှိတဲ့ဘူဒီယောင်နယ်မြောင်ဦးဘက်ကအစ္စလမ်ဘာသာဝင်တွေပါထွက်ခွာသွားမှုတွေရှိနေတယ်လို့ဦးတင်မောင်စီကပြောပါတယ်အာနာပိုင်းတွေဘက်ကအသိဉာဏ်ချက်သွားရောက်ဖို့တိုက်တွန်းတာမရှိသလိုတားမြစ်ခြင်းလည်းမရှိဘူးလို့လည်းပြောဆိုထားပါတယ်တမရော်ဘက်ကလည်းတမရော်ဘက်ကလည်းတမရီအတွက်ဆောင်ရှောက်မှုတွေပါလုပ်ပေးနေသလိုအရေးပေါ်တားဖွာလာမှုအတွက်ပါလှုပ်ဆောင်ပေးနေရတယ်လို့ဦးတင်မောင်စီကပြောပါတယ်နိုင်ငံတကာအတိုင်းဝိုင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ကျေးရွာသားတွေဟာမြန်မာအာဏာပိုင်တွေရဲ့ရရက်ဆက်ဆက်နှိပ်စက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြရတယ်လို့အစင်တစိုက်ပြောဆိုနေကြတာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံတော်အတိုင်းမြင်ငံတော်စန်းစုကြည်ကိုရိုင်ကစစ်တပ်ကိုလုံထုံးလုံပြီးပေါင်းတွင်းမှာပဲလှုပ်ဆောင်ဖို့ညှိနှိုင်းထားပြီးစစ်စင်တွေတစ်ခုလုံးကိုလည်းပြီးခဲ့တဲ့စက်တင်ဘာ9ရက်နေ့ကနေစပြီးရဆိုင်လက်ပြီးဖြစ်ပေမဲ့ဘာသာအခုလိုဆက်လက်ထွက်ခွာနေတယ်လဲဆိုတာကိုနားမလည်နိုင်အောင်စက်တင်ဘာ19ရက်နေ့ကတန်တမန်တွေကိုတွေ့ဆုံခြင်းမှာရှင်းလင်းပြောကြားခဲ့ပါတယ်။ဒီလိုထွက်ခွာသွားတာနဲ့ပတ်သက်လို့ဥတ္တမောင်စီကတော့နောက်ွယ်ကနေကြိုးကင်မှုတွေရှိနိုင်တယ်လို့အခုလိုတုံ့တက်လိုက်ပါတယ်
။သူတို့တွေကဒီဘာသာတရားနဲ့သူတို့အုပ်ချုပ်တာဖြစ်တဲ့အတွက်သူတို့ကမိနိုင်မဲ့လို့ပြောသူတို့လူတွေအားလုံးကအဲ့ကနေဒီတိုင်းမဲ့လို့ဒီတိုင်းမဲ့လို့ပြောသူတို့ကဟိုဘက်ကနေပြီးတော့အခုပြန်လာခဲ့လို့ပြောတာတည်းကအပေါ်ပြန်လာတာပဲသူတို့ကအေးအေးဆေးဆေးပဲဘာမှဟိုတို့ဘလို့ပဲတောင်းရတောင်းရမရဘူးလေသူနောက်ွယ်နေကြိုးကင်နေတဲ့အဖွဲ့တွေပေါ်ပဲဟုတ်ပြီလေအိမ်ဖွဲ့တွေရပဲအဲ့သူဘလို့ plan နေရှိလဲတော့မသိ
ဒီလိုထွက်ခွာနေတာတွေကြောင့်လက်ရှိမှာကြမ်းရှိနေတဲ့မွတ်စလင်လူဦးရေစည်းရင်းကိုလည်းပြန်လည်ကောက်ယူမှုတွေလုပ်နေတာတွေရှိပေမဲ့လည်းလုံခြုံရေးအခက်အခဲတွေကြောင့်ကောက်ယူမှုမှာစန့်ကြာနေရတာတွေလည်းရှိပါတယ်တချိန်တည်းမှာပဲရခိုင်ဒေသအတွင်းမှာ ARSA လို့ခေါ်တဲ့အကြမ်းဖက်အဖွဲ့ဝင်တွေဘက်ကထပ်ပြီးအကြမ်းဖက်နိုင်တယ်ဆိုတဲ့သတင်းတွေပြန့်နှံ့ထွက်ပေါ်နေပါတယ်။ဒီအတွက်ဒေသခံပြည်သူတွေမှာဒီသတင်းနဲ့ပတ်သက်လို့ပိုပြီးစိုးရိမ်မကင်းဖြစ်လာရတာတွေရှိနေပါတယ်။သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့ဥတည်မောင်စီကတိုက်ခိုက်မှုသတင်းတွေထွက်ပေါ်နေတာတွေမှန်မမှန်ဆိုတာထက်သူတို့ဘက်ကတော့လုံခြုံရေးကိုသာအဓိကထားဆောင်ရွက်လျက်ရှိတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်နေသားဆောင်အဖွဲ့ကဒူရဲမှုကြီးပညာဦးကလည်းလုံခြုံရေးပိုင်းကိုအထူးပြုပြုထားဆောင်ရွက်နေတယ်လို့ပြောပါတယ
်။မားရီပြည်ပြည်မှန်ပြည်ကျွန်တော်တို့ကကျွန်တော်တာဝန်ရှိသူအစင်းစင်းနဲ့စီစစ်သုံးတာပြီးတော့ဒါအဲ့ချက်နော်အဲ့ဒါလေးတော့လုံလုံကြီးကတော့အမကျွန်တော်တို့အကုန်လုံးကိုအလက်လက်လို့ဒါတိုးမြင့်ထားတာပ
ါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လ25ရက်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကထပ်ပြီးရောက်ရှိလာတဲ့ဒုက္ခတွေအရေအတွက်ဟာ9ဒိန်းကျော်သွားပြီလို့ကုလသမဂ္ဂကတော့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီအရေအတွက်ကိုမြန်မာဘက်ကဟုတ်မဟုတ်အတည်မပြုသေးပါဘူး။ဒီဒုက္ခတွေကိုစီစစ်ပြီးနိုင်ငံသားဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီမြန်မာဘက်ကကျေးရွာသားတွေဖြစ်တယ်ဆိုရင်တော့လက်ခံမမယ်လို့မြန်မာအာဏာပိုင်တွေဘက်ကတော့ပြောဆိုထားပါတယ်ရှင်